အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကဂျော်ဂျီယာပြည်နယ်မှာသူရှုံးနိမ့်ခဲ့တာကိုပြန်ပြောင်းနိုင်ဖို့ပြည်နယ်အရာရှိတွေကိုတောင်းဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားမန်ကဒီဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲအရာရှိတွေထံကိုသမ္မတထရမ့်အနေနဲ့စနေနေ့ကထူးထူးခြားခြားဖုန်းခေါ်ပြီးအဲ့ဒီပြည်နယ်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရမှုကိုပြန်ပြောင်းပြီးသူအနိုင်ရဖို့အမဲတွေရှာဖွေပေးဖို့တောင်းဆိုခဲ့တာပါ။သမ္မတထရမ့်က
All I want to do is this. I just want to find.
ကျွန်တော်လုပ်ချင်တာအဓိကကဒီလိုပါ။မဲအရေးအတွက်11,980ကိုရှာဖွေဖြည့်ပေးစေချင်တာပါ။ကျွန်တော်တို့ရတာထက်တောင်ပိုနေပါသေးတယ်။ဘာကြောင့်လဲဆိုတော့ဒီနယ်မှာကျွန်တော်တို့နိုင်ခဲ့လို့ပါလို့ပြောသွားတာပါ။ကြော်ကြာဒီနယ်ရဲ့ရွေးကောက်ပွဲဆိုင်ရာအဆင့်မြင့်ဆုံးအရာရှိ Republican ဒီနယ်တွင်ဝင် Brett Reference Spencer ကိုသမ္မတကအခုလိုပြောခဲ့တဲ့တန်ဖိုင်ကိုဝါရှင်တန်ပို့စ်သတင်းစာကြီးကရခဲ့ပြီးမနေ့နေ့လည်းကသတင်းထုတ်ခဲ့တာပါ။တနင်္လာနေ့ဖုန်းကောဆိုမှုထဲမှာသမ္မတဆန်အနေနဲ့အတွင်းဝင် reference spender ကိုပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုခဲ့တာတချို့ရှိခဲ့သလိုအတွင်းဝင် reference spender နဲ့သူ့ရှေ့နေ Ryan Germany တို့ဘက်ကလည်းလည်လျောလာအောင်အပေါ်တွေချင်းမြောက်ပြောဆိုခဲ့တာတွေလည်းရှိခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကသမ္မတဆန်ကသူ့ Twitter account ကနေသူ့အနေနဲ့ဒီနယ်အတွင်းဝင် Brett reference spender ကိုဂျော်ဂျီယာပြည်နယ်အတွင်းကမဲမတမာမှုတွေနဲ့ပတ်သက်လို့စကားပြောခဲ့ပါတယ်။ဒါပေမဲ့မဲမတမာမှုတွေနဲ့ပတ်သက်လို့သူမေးတာတွေကိုပြည်နယ်အတွင်းဘက်ကမဖြေနိုင်ခဲ့ဘူး၊ဖြေဖို့လူလူလလားမရှိခဲ့ဘူးလဲရေးခဲ့ပါတယ်ခင်ဗျ။